ကချင်လက်နက်ကိုင်အဖွဲ့ KNO ရဲ့ပညာရေးအခြေခံဒေသဖြစ်တဲ့မန်ဂျာယမ်မှာကိုဗစ် -19 ကူးစက်မှုဟာကျောင်းသားတွေအကြားမှာအများစုကူးစက်ပြန့်နှံ့နေပါတယ်။လောလောဆယ်ပိုးတွေ့သူ200နီးပါးရှိကြောင်း KNO ရဲ့ကိုဗစ် -19 ကာကွယ်တားဆီးနေနည်းကော်မတီတာဝန်ရှိသူတွေကပြောပါတယ်။ကိုဗစ်အတည်ပြုလူနာရာချီရှိနေပေမဲ့ကုသရေးအတွက်ဆေးဝန်တန်းလိုအပ်ချက်တွေရှိနေတယ်လို့ပြောပါတယ်။ KNO ထင်းချုပ်ရွာနယ်မြေတဲကကိုဗစ်ကရောဂါအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပါမယ်ခင်ဗျာ။
KIO ကချင်းလက်နက်ကင်အဖွဲ့ထင်းချုပ်နယ်မြေအတွင်းမှာအဓိကနေရာတစ်ခုဖြစ်တဲ့ဌာနချုပ်လာဤစာနဲ့ပညာရေးကျောင်းတွေတည်ရှိရာမိုက်ဂျာယံမြို့မှာဒီသတင်းပတ်အတွင်းစစ်ဆေးချက်တွေအရနောက်ဆုံးရရှိတဲ့ကိုဗစ်အတည်ပြုလူနာဆင်း200နီးပါးရှိနေပါတယ်။အတည်ပြုလူနာအများစုဟာမိုက်ဂျာယံမြို့ကဖြစ်တဲ့အကြောင်း KIO ကိုဗစ် -19 ကာကွယ်ရေးနဲ့တားဆီးနေတဲ့ကော်မတီတွင်မူဘုံမူကြီးဟိန်းဝန်က VOE ကိုပြောပါတယ
်။မိုက်ဂျာယံမှာဆိုရင်ဒီဟာအားနဲ့24ရက်6ရက်ကနေ7ရက်နေ့အထိမနေ့73တော့ဘာမှမရသေးဘူ
းပြီးခဲ့တဲ့6ရက်နေ့ဒီလိုင်ဇာမြို့မှာတော့ COVID-19 တည်ပြုလူနာ20တွေ့ရှိထားတာပါ COVID ရောဂါပိုးကူးစက်ကြသူတွေဟာလိုင်ဇာမြို့မှာနေထိုင်ကြသူတွေမဟုတ်ဘဲပြင်ပကလာရောက်သူတွေဖြစ်ပြီးမြို့ဝင်စစ်စစ်ချိန်မှာတွေ့ရှိသူတွေဖြစ်ပါတယ်လူစုလူဝေးများတဲ့ကျောင်းဆေးရုံစားတဲ့နေရာတွေမှာပြန်ကြကောက်ယူစစ်ဆေးတဲ့လက်ရှိအခြေအနေအရကူးစက်ရောဂါထပ်မတွေ့သေးဘူးလို့ဘုံဘူးကြီးဟိန်းဝံကပြောပါတယ်မိုင်ဂျာယမတီးပြလူနာတွေကိုကျန်းမာရေးဆောင်ရှားမှုပေးနေရတဲ့အခက်အခဲတွေအကြောင်းကိုတော့သူကအခုလိုဆက်ပြောပါတယ
်ကျောင်းသားတွေကို positive ဖြစ်တဲ့လူတွေကိုကျွန်တော်တို့ကဒီတို့ကိုတီးချတက်တက်ခွဲလိုက်ပြီးဝင်းကျေတဲ့နေရာမှာအဲ့ဒါကသူတို့ပြောင်းထားလိုက်တယ်ချို့တလေတော့ရိုးရိုးဖြားတာတော့ရှိတယ်ဒါပေမဲ့ဒီမှာလဲဆွတ်တွေမပြတ်တဲ့နေရာမှာယူပြီးတော့စစ်ကျေးနေတယ်ဒီလူငယ်ပိုင်းဆိုတော့တော်ဆူဆူရရတော့မရှိဘူးဒီကအာဟာရနဲ့အားသေးတချို့တွေအဲ့ဒါပဲtreatment ပေးပြီးတော့ကျူးစွနေတယ
်လက်ရှိအချိန်မှာမိုင်းကြရမှာလူ1000ကျော်ကိုကိုဗစ်ရှိမရှိစစ်ဆေးထားပြီးရလာမဲ့အဖြေကိုစောင့်ဆိုင်နေပါတယ်လက်ရှိ KIO ထိချုပ်နယ်မြေမှာလူမှုရေးလုပ်ငန်းတွေကိုဆောင်ရွက်နေသူတွေကတော့ COVID-19 ကူးစက်နေတဲ့အချိန်တွေဟာလူအများအပြားကူးစက်လာရင်ဒါမှမဟုတ်ကူးစက်မှုကရေရှည်ဆက်ရှိနေရင်စားနပ်ရိက္ခာဆေးဝါးနဲ့ဆေးဘက်ဆိုင်ရာကိရိယာလိုအပ်မှုတွေရှိလာနိုင်တဲ့အကြောင်းပြောဆိုပါတယ
်ဒီထက်များလာတယ်ဆိုလို့ရှိရင်ဒီအစာအတောက်အခက်ခဲတော့ပထမဦးဆုံးဖြစ်လာနိုင်တယ်လောလောဆယ်ကတော့ကိုယ့်အိမ်မှာကိုစားဖို့တပတ်နှစ်ပတ်စားတော့ရှိပါလိမ့်မယ်ဒါပေမဲ့အချိန်ဘလောက်ရှိမလဲဆိုတဲ့ပုံကြည့်ပြီးတော့မှအခက်ခဲရှိနိုင်တယ်ဒုတိယတစ်ခုကတော့ဆေးဝါးတွေအခက်ခဲရှိနိုင်တယ်ဘာဆိုလို့ရှိရင်အခုကမြန်မာနိုင်ငံပိုင်းကနေကြတော့စီးဝါးတွေကလုံးဝတင်တင်းလာခွင့်မရှိတော့ဘူးစားတော့လည်းတင်တင်းခွင့်မရှိဘူ
းတခြားအခက်အခဲတွေကတော့ငွေကြေးထုတ်ယူရတာအောက်ဆီဂျင်ရရှိဖို့နောက်ကြေးလက်တွေမှာဖြစ်လာခဲ့ရင်တည်ယူဖို့ဆောင်ဖို့လူနာတင်ရင်အခက်အခဲစတာတွေရှိလာနိုင်တဲ့အကြောင်းထောက်ပြပါရစေလိုင်ဇာမှာတီးပြီးလူနာတွေစတင်တွေ့ရှိခဲ့ပြီးတဲ့နောက်ဒီလ9ရက်နေ့ကစလို့မြို့ဝင်ထွက်တွေကိုပိတ်ပင်လိုက်တယ်လို့မိုင်းကြရမြို့နယ်မှာလည်းဒီလ10ရက်နေ့ကစတင်ပြီးသွားလာပြီးကန့်သတ်ထားပါတယ်လူအများစုဝေးနိုင်တဲ့ကျောင်းတွေဖျားကျောင်းတွေကိုဒီလ7ရက်နေ့ကနေ18ရက်နေ့အထိပိတ်ထားဖို့ကိုလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကချင်ပြည်နယ်တွင်းကမြို့နယ်10မြို့နယ်မှာ COVID-19 တည်ပြီးလူနာတွေရှိနေပါတယ်။မြကြီးတန်းနဲ့ဗမောမြို့နယ်တွေကိုတော့ဇူလိုင်လ13ရက်နေ့အင်္ဂါနေ့ကစတင်ပြီး Stay at Home အိမ်ထဲမှာပဲနေကြဖို့သတ်မှတ်ထားပါတယ်ခင်ဗျာ
။ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာပါခင်ဗျာ။